ဘာဘာနဲ့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ရဲ့နှစ်ပတ်လည် Spring Sale အပွဲကိုအမေရိကန်နိုင်ငံ Washington DC မြို့တော်မှာဧပြီလ15ရက်ကနေ18ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ Sale အပွဲအပြီးမှာကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ဥမော်လာရေးအတွက်တက်ရောက်လာတဲ့နိုင်ငံပေါင်း189နိုင်ငံကခေါင်းဆောင်တွေကတနိဋ္ဌာန်ပြုလိုက်ကြတာပါ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဧပြီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းသူတို့အနေနဲ့အားကောင်းပြီးရေရှည်တည်တံ့တဲ့အလို့အကံ့ပေါ်များပြီးမြတ်တမှုရှိတဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုဖြစ်ပေါ်ရေးကိုဦးတည်လှုပ်ဆောင်သွားကြမယ်လို့ဖော်ပြထားပါတယ်။အခုနှစ်စောပိုင်းကကမ္ဘာငွေကြေးဈေးကွက်မတည်မငြိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်စီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့ဆွေးရမှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့တာပါ။ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာထင်ထားတာနဲ့ပိုပြီးတော့နှေးကွေးမယ်ဆိုတဲ့ဆွေးရမှုတွေထွက်လာပြီးတဲ့နောက်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုဖြစ်ပေါ်နိုင်တယ်ဆိုတဲ့တန်ကြားတွေလည်းဝင်လာခဲ့တာပါ။ Globalization လို့ခေါ်တဲ့ကမ္ဘာမှုပြုရေးရဲ့ကြေးရိုက်မှုတွေကိုခံလိုက်ရတဲ့တိုင်းပြည်တွေမှာအလုတ်လက်မဲ့ဖြစ်တာနဲ့လုံအားကတွေတိုးလာခြင်းမရှိတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါအမေရိကန်ပြည်ထောင်စုမှာလည်းအဲ့ဒီရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုအရွေးခံနိုင်ဖို့ကြိုးစားနေတဲ့ Donald Trump လိုပုဂ္ဂိုလ်တွေနိုင်ငံရေးဆင်မြင့်မှာရှေ့တန်းကဦးဆောင်သူအဖြစ်ရောက်လာခဲ့ပါတယ် Britain နိုင်ငံမှာဆိုရင်လည်း EU အတွင်းဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလာမဲ့ဇွန်လအတွင်းမဲခွဲဆုံးဖြတ်ကြတော့မှာပါငွေကြေးဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့လှုပ်ဆောင်ချက်ကစီးပွားရေးဖွံ့ဖြိုးမှုအပြင်အလို့အကံ့နဲ့လှုပ်အားကတွေလည်းတိုးမြင့်လာလိမ့်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ရလကောင်းတွေထွက်လာဖို့အတွက်အချိန်မပြုံးသင့်ဘူးလို့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ရဲ့အကြီးအကဲ Christine Lagarde ကပြောပါတယ
်။ Now clearly the question is how much is going to get done back home when they return?
မင်းတို့ထုတ်ဆရာရှိရာကဒီစီးပွားပွဲကိုလာတက်ကြတဲ့သူတွေကကိုတိုင်းပြည်အသေးသေးကိုပြန်ပြီးရောက်တဲ့အခါမှာသူတို့အနေနဲ့ဘယ်လောက်လုံနိုင်စွမ်းရှိမလဲဆိုတာပါပဲနိုင်ငံရေးအရဘယ်လောက်ထိအင်အားသုံးဖို့လိုရမလဲဘယ်လောက်ထိနိုင်ငံရေးအာဏာကိုအသုံးပြုဖို့လိုမလဲဆိုတာပါပဲဒါဟာကျမတို့ဘက်ကသူတို့ပေါ်မှာတိုင်းတာမဲ့အမှတ်ပေးမဲ့သူတို့ရဲ့လုံဆောင်နိုင်စွမ်းကိုထောက်ပြဝေဖန်မဲ့အချက်တွေဖြစ်ပါတယ
်တက်တာတဲ့အတွန်းတို့ဆက်ထားရှိရေးနဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်ပေါ်စေအောင်အစိုးရအနေနဲ့ငွေကြေးပုံမှန်တုံးဆွဲကြဖို့တောင်းဆိုထားတဲ့စီးပွားဘက်ကိုတက်ရောက်နေကြတဲ့IMF နဲ့ကမ္ဘာ့ဘဏ်ကအရာရှိတွေဟာအခုသတင်းပတ်အတွင်းအမေရိကန်နိုင်ငံ Washington DC မြို့တော်ကဆွေးနွေးပွဲအပြီးမှာအဲ့ဒီကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။ Washington DC မြို့မှာကျင်းပတဲ့ကမ္ဘာ့ဘဏ်စီးပွဲကိုတက်လာကြတဲ့နိုင်ငံကကဖွံ့ဖြိုးရေးဆိုင်ရာပညာရှင်တွေ၊မူဝါဒအကြီးအကဲတွေနဲ့စီးပွားရေးပညာရှင်တွေနဲ့ပြုလုပ်တဲ့စီးပွဲအတွင်းကမ္ဘာထိပ်တန်းအချမ်းသာဆုံးပုဂ္ဂိုလ်လည်းဖြစ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့ပိုင်ဆိုင်မှုတွေကဂရေနဲ့ချီလူရန်လုပ်ကင်နေတဲ့ Bill Gates လည်းပါဝင်ဆွေးနွေးတာမှာတော့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရှိနေတဲ့အကြောင်းပြောကြားခဲ့ပါတယ
် Development is lifting up lives and this commitment needs to be maintained.The second game changer
ဖွံ့ဖြိုးရေးအစီအစဉ်တွေကဆင်းရဲတဲ့နိုင်ငံတွေမှာရှိတဲ့ပြည်သူတွေရဲ့ဘဝကိုမြင့်တင်ပေးနေတဲ့အတွက်ဒီအစီအစဉ်ကိုဆက်လုပ်တင်ပါတယ်လက်ရှိလှုပ်ဆောင်နေတာတွေကိုဒီတိုင်းအနေအထားမပြတ်ဆက်လှုပ်ဆောင်တာအပြင်ဒုတိယဆင့်ပြောင်းလဲမှုဖြစ်ပေါ်စေနိုင်တဲ့ကိစ္စကတော့ဤပညာအသစ်တွေကာဝယ်ဆေးတွေပညာရေးနဲ့ဗဏ္ဍာရေးစနစ်တွေမှာအသုံးပြုနိုင်တဲ့ digital ဤပညာတွေနောက်ပြီးတော့အယောင်ဝယ်လုပ်တဲ့နေရာမှာတုံးဆွဲတဲ့ငွေတွေကိုစနစ်တကျစောင့်ကြည့်တာနဲ့ကျန်းမာရေးဝန်ထမ်းတွေသူတို့လှုပ်ချင်တာတွေကိုလုတ်ကန်ခွင့်ရအောင်စောင့်ကြည့်ကူညီပံ့ပိုးပေးတာတွေဖြစ်ပါတယ်တတိယနဲ့နောက်ဆုံးအရေးကြီးဆုံးကတော့အဲ့ဒီလူမှုအတိုင်းဝိုင်းနေမှာကိုကျင်တရားကောင်းမွန်တဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးတဲ့အချက်ပဲဖြစ်ပါတယ်။တခြားနိုင်ငံတွေမှာကျင့်သုံးနေတဲ့အကောင်းဆုံးအခွန်စနစ်၊ကျန်းမာရေးစောင့်ရှောက်မှုနဲ့အကောင်းဆုံးပညာရေးစနစ်တွေအဲ့ဒီနိုင်ငံတွေမှာရရှိနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးမယ်ဆိုရင်ဖွံ့ဖြိုးရေးအစီအစဉ်တွေဟာအလင်းအမြန်အောင်မြင်ဖြစ်ထွန်းလာမှာပါ
။ကမ္ဘာ့ဘဏ်အကြီးအကဲဂျင်မြုံကင်ကတော့မနစ်ကကြီးမားတဲ့ကြီးမားချက်တွေချမှတ်ခဲ့ပေမဲ့ကမ္ဘာ့ဘဏ်အနေနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ဇီကာဗိုင်းရပ်စ်ရောဂါပိုးအလင်းမြန်ဖြစ်ပေါ်လာနေတဲ့ဥရုယာတီပြောင်းလဲမှုကိစ္စနဲ့ဒုက္ခသည်ပြည်ပခါတွေကိုဦးစားပေးဆောင်ရွက်သွားဖို့အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောပါတယ
် Last year was an amazing year for development the tremendously ambitious agenda the SDGs COP21
ဒီကနေ့ဟာ SDG လို့ခေါ်တဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးရည်မှန်းချက် COP21 လို့ခေါ်တဲ့ Paris ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံနဲ့ဖွံ့ဖြိုးရေးနဲ့ IDAS လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့စတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေမှာကျွန်တော်တို့အတွက်အင်မတန်ထူးခြားပြီးရည်မှန်းချက်လည်းကြီးမားပြီးကူညီထည့်ဝင်မှုတွေလည်းများတဲ့နှစ်ဖြစ်ပါတယ်။ဒါပေမဲ့ဇီကာလိုတကဘာလုံးကိုပြန့်နှံ့ခဲ့တဲ့ကာယောဂါကြီးနဲ့ရင်ဆိုင်လိုက်ရချိန်မှာကျွန်တော်တို့အနေနဲ့ကြိုတင်ပြင်ဆင်ထားတဲ့လောက်ပြင်ဆင်ထားခဲ့ခြင်းမရှိဘူးဆိုတာကိုသဘောပေါက်ခဲ့ပါတယ်။ ရာသီဥတုပြောင်းလဲမှုကိစ္စမှာလဲအနည်းဆုံးလွန်ခဲ့တဲ့တစ်နှစ်အတွင်းလောက်မှာအခြေအနေတွေဟာထင်ရှားတာတဲ့ပိုမြန်မြန်ဆန်ဆန်ဆိုးရွားလာတာကိုတွေ့ရပါတယ်။နောက်ပြီးတော့နေရက်ရွှေပြောင်းခံရတဲ့ဒုက္ခတွေတွေပိဋိပက္ခတွေဖြစ်ပေါ်လာပြန်တော့ရည်မှန်းချက်ကြီးကြီးထားပြီးရှိသားတဲ့အရင်းအမြစ်တွေနဲ့တတ်နိုင်သလောက်ဆွဲဆန့်ပြီးလှုပ်ဆောင်ဖို့ကြိုးပမ်းတဲ့နေရာမှာလက်တွေ့ကင်တွယ်ဖြည့်ရှင်းတဲ့အခါအခြေအနေတွေကထင်ရှားတာတဲ့ပိုပြီးရှုပ်ထွေးနနေတာကိုတွေ့ရပါတယ်
။ကုံတွယ်ရေးလှုပ်ဆောင်တဲ့နေရာမှာစီးရတဲ့နိုင်ငံတွေအတွက်လမ်းကြောင်းတွေဖွင့်ထားပေးဖို့လိုအပ်ကြောင်းပြင်ပကဘာနဲ့ဖြတ်တောက်ထားလို့တဲ့သဘောထားတွေရှိနေတာဟာအဲ့ဒီဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေကစီးရမွဲတင်မှုတွေကိုစိုးကျိုးပုံမှုတက်ရောက်စေတဲ့အကြောင်းလဲဂျင်မြွန်ကင်းကပြောပါတယ်။ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့က2016ခုနှစ်အတွက်ချမှတ်ထားတဲ့အကူအညီကိုအမေရိကန်ဒေါ်လာဘီလီယံတရားအထိတိုးမြင့်ပေးတင်ကြောင်းလဲကမ္ဘာပံအကြီးကဲဂျင်မြွန်ကင်ကစီးပွဲအတွင်းအကြံပြုပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသမှာပဋိပက္ခတွေဖြစ်ပေါ်နေတာဥရောပတိုက်အတွင်းကဒုက္ခတွေအရေး EU တွေကဗြိတိန်နိုင်ငံထွက်မဲ့အလားအလာတွေဖြစ်နေတာနဲ့နိုင်ငံတကာကုန်သွယ်ရေးအဖော်အမေရိကန်နိုင်ငံအတွင်းနိုင်ငံရေးအရစန့်ကျင်ကန့်ကွက်မှုတွေဖြစ်ပေါ်နေတာတွေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရောင်းဝယ်အဖွဲ့ရဲ့ပြန်လည်သုံးသပ်ချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။